ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီကဒီသူတို့လက်ခံရရှိထားတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာတင်နေဆိုတော့ဒီအစီရင်ခံစာထဲမှာထူးခြားတာဘာတွေများတွေ့ရတာရှိပါလဲရှင
်သူတို့ကသတင်းချုပ်ပြီးတော့လွှတ်တော်ကိုပြန်ပြီးတော့အစီရင်ခံလဲဆိုတဲ့ဘောမတ်လ31ရက်နေ့မှာနောက်ဆုံးစာပြီးတော့အစီရင်ခံမယ်ဆိုတော့အဲ့ဒါလေးကိုသူတို့သတင်းချုပ်ပြီးတော့တင်ပြတာပေါ့သတင်းစရာအရာကိုသူတို့ပြန်တင်ပြတာပဲဖြစ်ပါတယ်အဲဒီတော့ဒီအပေါ်မှာတော့ကျွန်တော်တို့မြင်တာကတော့ဟိုဒီအဖွဲ့တွေကကျေခါကလေးကိုစုပေးတဲ့သဘောမျိုးပဲအဲသူတို့မှာဘာမှဆုံးဖြတ်ပိုင်ခွင့်မရှိဘူးအဲတော့အဓိကဆုံးဖြတ်ဖို့ကလွှတ်တော်မှာပဲတင်ပြီးတော့ဆုံးဖြတ်ရမယ့်အပိုင်းရှိပါတယ
်ဆိုတော့တမရအရေးချင်းတမတ်ချက်ဖြစ်တဲ့ဒီ59စာလုံးနဲ့ပတ်သက်လို့ရောဒီအစီရင်ခံစာထဲမှာဘယ်လိုဖော်ပြထားတာတွေ့ရပါလဲ
9ရောရှိရဲအဲမပြင်းစင်လူတဲ့လူကတသိန်းရောရှိရဲအဲ့လိုမျိုးပေါ့သူတို့ဆုံးမလျှောက်စာလုံးကြတော့ဒီတိုင်းထားဖို့ပြင်ပြတဲ့လူကဘယ်လောက်ရှိရဲအဲ့စီးရင်စရာတွေပေါ့နော်သူတို့ဆက်ပြီးတော့ဒီပြောင်းစုတော်မှာဒီနေ့ပဲအဲဒီနောက်တစ်ဖက်ဖွယ်လေအဲနောက်တစ်ဖက်ဖွယ်ရဆိုတော့50တယောက်နဲ့ပေါ့တပါတီတယောက်နှုံးနဲ့ပါမယ်ထင်ပါတယ်50ရော50လောက်ဖြစ်မှာလားမသိတော့ဘူးအဲအဲ့ဒီဖွယ်ရလဲဆက်လို့မှာပ
ါဟုတ်ကဲ့ဆိုတော့ဒီဖွယ်စည်းပုံပြင်ဆင်နိုင်ရေးအတွက်အခုဒီလွှတ်တော်ထဲမှာအဖွဲ့နောက်ထပ်တစ်ခုထပ်ဖွဲ့မယ်ဆိုတော့ဒီအဖွဲ့ကဒီလွှတ်တော်ထဲမှာဘာတွေဆက်လို့ရမှာပါလဲရှင်ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဘယ်လိုဆက်သွားမှာပါလဲ
ဟိုပုံမှန်တစ်ခုရှင်းလိုက်ပေါ့နော်သူတို့ဆက်ပြီးတော့လွှတ်တော်ကိုတင်ပြနိုင်အောင်ဒီသူတို့ကြိုးစားကြမှာပေါ့အဲ့တော့ပုံမှန်တစ်ခုချင်းလေးလွှတ်တော်တင်ပြီးတော့နောက်ဆုံးလွှတ်တော်ရဲ့ attitude ချက်ကိုဟိုရယူဖို့ကြိုးစားမယ်အပိုင်းကိုသူတို့ဆက်လုပ်ကြမယ်ဆိုတဲ့သဘောမျိုးတွေ့ရပါတယ
်ဟုတ်ကဲ့ဒီအစီရင်ခံစာထဲမှာဟိုဘယ်အဖွဲ့တွေကဘယ်ပုံမှန်တွေကိုပြင်ဖို့အကြံပေးတယ်ဆိုပြီးတော့များပါတာရှိပါသလားဥပမာတက်မတော်ကအဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဘလို့အချက်တွေကိုပြင်တင်တယ်ဘလို့အချက်တွေကိုမပြင်တင်ဘူးဆိုတဲ့အကြံပြုချက်တွေနဲ့ပတ်သက်ပြီးဖော်ပြထားတာမျိုးရှိပါလားရှင
်အေးအဲ့ဒါမျိုးလည်းမပါဘူးတက်မတော်ရဲ့လူမပါဘူးခင်ဗျာသူတို့ကျမတို့ကဘလောက်တင်လဲပေပါတီကဘလောက်တင်လဲအဲ့လိုမျိုးတော့ဒီမှာတီရှာတင်ကြကြပြတ်ထားတာတင်ကြတာမတွေ့ရပါဘူးစံခိုင်ပါတီကတော့ဒီမှာပါကလေးကလူအများများတာကိုကျမတို့ကလည်းများတယ်စံခိုင်ပါတီကများတယ်ဒါပေမဲ့အကုန်လုံးပါတီတွေကလည်းပါကြပါတယ်အဲ့တော့သူတို့ကတော့အမှားအမှားဘာမှမပြောဘူးကြလေဒီအစီရင်ခံစာတက်လာတဲ့ပုံမှာပဲသူတို့ဟိုစင်းစရာတက်လာတဲ့ပုံမှာပဲသူတို့ပြန်ပြီးတော့ကောက်တင်ကောက်ပြီးတော့စုပြီးတော့ပေါ့လေကျွန်တော်ဟိုသူနေနေအောင်ဆိုပြီးတော့စင်းပေါင်းပေးရဖြစ်ပါတယ်။အဲတော့သူတို့အာဖို့တွေတော့ဘာမှပါဘူးဒီနေရာမှာလေ
။
ဆက်ပြီးတော့မှဟိုသူတို့လွတ်တော်တင်တဲ့အခါမှာတကယ်တော့အဆုံးဖြတ်ပေးမဲ့ခါနာမှာတက်တဲ့ဒီပြိုင်မျိုးပါတီကအတိအကျဖြစ်လာပါတယ်
။ဟုတ်ကဲ့ဥဖေတန်ကျေးဇူးများကြီးတင်ပါတယ်ရှင်။